တော်တော်ချင်းများခင်ဗျာတရုတ်သမ္မတရှီဂျင်းဖင်ဟာတောက်ကြနဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်အဲ့ဒီခရီးစဉ်ဟာဒီနှစ်အတွင်းသူ့ရဲ့ပထမဆုံးပြည်ပခရီးဖြစ်တယ်လို့ပြီးခဲ့တဲ့19နှစ်အတွင်းမြန်မာနိုင်ငံကိုပထမဦးဆုံးလာရောက်တဲ့တရုတ်သမ္မတရဲ့ခရီးစဉ်လည်းဖြစ်ပါတယ်အခုဒီခရီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်မစ္စတာချင်ဟိုင်းကသမ္မတရှီအနေနဲ့မြန်မာသမ္မတဦးဝင်းမြင့်စီစဉ်တဲ့နိုင်ငံတော်အဆင့်ပွဲတွေကိုတက်ရောက်မှာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်မြန်မာတက်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မြန်မာလွှတ်တော်နဲ့နိုင်ငံရေးပါတီပေါင်းဆောင်တွေနဲ့တွေ့ဆုံမှဖြစ်ကြောင်းတရုတ်မြန်မာတန်တမာဆက်ဆံရေးနှစ်90ပြည့်အထိမ်းအမှတ်ပွဲတရုတ်မြန်မာရည်ချင်းမှုနဲ့ခရီးသွားနှစ်ပွဲနဲ့နှစ်နိုင်ငံစာချုပ်စာတမ်းအပြန်အလှန်လဲလှယ်ပွဲတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းဒါအပြင်နိုင်ငံရေးစီးပွားရေးတက်မွေးဝန်ကြောင်းနဲ့ဒေသတွင်းပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်တွေကိုလည်းလက်မှတ်ရေးထိုးကြမှာဖြစ်ကြောင်းဒါအပြင် BRI လို့ခေါ်တဲ့ဈေးကြံတဲ့ပတ်လန်း CMEC ခေါ်တရုတ်မြန်မာစီးပွားရေးဈေးကြံလန်းအစီအစဉ်တွေမှာနောက်ထပ်တစ်ဆင့်အနေနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေစတင်ဆောင်ရွက်ကြဖို့ဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်အခုဒီ2020ပြည့်နှစ်မှာတရုတ်နဲ့မြန်မာကြားစီးပွားရေးကုန်သွယ်ရေးနဲ့ယဉ်ကျေးမှုကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေတည်တည်ကြီးရှိနေကြောင်းလည်းတရုတ်သံအမတ်ချင်ဟိုင်းကပြောဆိုပါတယ်။အခုလိုတရုတ်သမ္မတရဲ့မြန်မာပြည်ခရီးစဉ်တပတ်သက်ပြီးမြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေက
တရုတ်သမ္မတမြန်မာနိုင်ငံကိုအခုနှစ်ပေါင်းမြောက်များစွာအတွင်းပထမဦးဆုံးကျင်းလာတာဟာနိုင်ငံဆက်ဆံရေးပို့ပြီးတော့တိုးတက်ဖို့လို့ကျွန်တော်ကတော့မျှော်လင့်ပါတယ်ဒီနေ့ကဘာမှာတရုတ်နိုင်ငံရဲ့နိုင်ငံရေးစွမ်းရည်နောက်တစ်ခါစီးပွားရေးပေါ့နော်အဓိကသူတို့ကတကဘာလုံးလိုက်ချက်ထွင်နေတာအဲ့ထက်မှသူရဲ့အဓိကဒီအရှိတောင်အရှတောင်အရှနဲ့ပတ်သက်ရင်တော့ပိုလန်မှကြီးပေါ့ဒီပိုလန်မှချီမငင်းကြီးကိုဒီတရုတ်သမ္မတကအင်တာမရှေ့တန်းတင်ပြီးတော့အောင်မြင်ခြင်းနေတယ်အဲ့ဒီဒီမှန်ကြီးကြီးမှာမြန်မာနိုင်ငံကအဓိကမပါလို့မဖြစ်တဲ့နိုင်ငံဖြစ်တဲ့အတွက်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုကိုအင်တာမတ်လိုရင်းနဲ့လိုယူဆပါတယ်ဒီကြားထဲမှာလုံခဲ့တဲ့နှစ်တွေအတွင်းမှာတရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးကအကောင်းကြီးမဟုတ်ခဲ့ရကနေပြီးတော့အခုတမျိုးတမီများပိုကောင်းကြိုးစားမဲ့ခရီးစဉ်လာလို့တော့မျှော်လင့်ရပါတယ်မြန်မာနိုင်ငံဘက်ကလည်းတရုတ်ရဲ့လွန်မုံမှုချုပ်ကန့်မှုတပေါဝံပတ်သက်မှုတွေနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရကရောဟိုတရားသလောက်ဆိုရင်တက်မတော်ကပါစိုးရိမ်မှုတွေရှိတယ်ပြည်သူလူထုကတော့ပြောမနေနဲ့ပေါ့နော်အဲ့တော့ဒီအခြေခံအပေါ်မှာတရုတ်သမ္မတဟာမြန်မာနိုင်ငံတာဝန်ရှိကောင်ဆောင်တွေနဲ့ဆွေးနွေးပြီးတော့သူတို့အကျိုးစီးပွားတဲ့ပိုကောင်းလာတဲ့ခီးစဉ်လို့ကျွန်တော်ကတော့ညွှန်မှန်ပါတယ်ပြန်
တို့တော့ရှင်းပြခင်ဗျာတကယ်တမ်းတရုတ်ကမြန်မာစီကနေပြီးတော့ရယူလူချင်းနေတာကတော့အမေရိကန်ဒေါ်လာ1 trillion တန်ဖိုးရှိတဲ့ BRI လို့ခေါ်တဲ့ရဝန်းတစ်ခုလမ်းကြောင်းတော်စီမံကိန်းရဲ့အထက်ဆက်ချောင်းတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ချောက်ဖြူမြို့ကရေနဲ့ဆိတ်ကမ်းကနေပြီးတော့တဆင့်အိန္ဒိယသမုဒ္ဒရာနဲ့စီးပွားရေးမဟာဗျူဟာလမ်းကြောင်းအဆက်အသွယ်ရဖို့ပဲဖြစ်ပါတယ်လို့နိုင်ငံတကာလေ့လာသူတွေကသုံးသပ်ကြပါတယ်။တကယ်တော့မဟာဗျူဟာကျတဲ့မြန်မာကနေပြီးတော့တဆင့်သွားမယ်ဈေးကြံပတ်လန်းအစီအစဉ်ဟာတရုတ်သမ္မတရှီချင်းဖင်ရဲ့ BRI စီမံကိန်းနဲ့စောပါတယ်2021ခုနှစ်မှာတရုတ်နဲ့မြန်မာကြားခမကြီးအမေရိကန်ဒေါ်လာ20ဘီလီယံလောက်ကုန်ကြမဲ့ရထားလမ်းဖောက်လို့ဖို့နောက်လည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီနောက်မှာတော့တရုတ်ရဲ့အင်မတန်ကြီးမားတဲ့ဈေးမှချက်တွေနဲ့ကြုံတွေ့လာရနိုင်တဲ့ကျူးထောင်ချုပ်တွေကိုစိုးရိမ်မကင်ဖြစ်လာတာကြောင့်အရင်စိုးရသမ္မတဦးသိန်းစိန်ဟာတရုတ်နဲ့စာချုပ်ကို2014ဇူလိုင်လမှာရှေ့မဆက်ပဲရပ်ပစ်ခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံပိုင်ကုမ္ပဏီကမြေဆုံဆယ်စီမံကိန်းအတွက်သုံးမိသားဖြစ်နေပြီလို့ပြောခဲ့တဲ့အမေရိကန်ဒေါ်လာ300လောက်ကိုမြန်မာကအကျွေးတင်နေဆဲဖြစ်ပါတယ်။မြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေက
နောက်ခုလက်တလုံးမှာဖြစ်နေတဲ့နယ်စပ်တိုက်ပွဲတွေပေါ့တရုတ်နယ်စပ်ကမကဒီခိုင်ပြည်နယ်မှာရှိတဲ့တိုက်ပွဲတွေနောက်ကွယ်ကတရုတ်နိုင်ငံကခြေရလက်တွေပါသလားဆိုတဲ့စိုးရိမ်ချက်ကလည်းရှိနေတယ်ခင်ဗျဒီအတွက်လည်းပဲပြည်သူလူထုပြောတဲ့စိုးရိမ်ချက်တွေကိုအလေးနက်ထားပြီးတော့တာဝန်ရှိတဲ့အစိုးရကဆောင်ရွက်တင်တယ်လို့ပဲကျွန်တော်ထပ်လောင်းပြီးတော့ပြောပြရစီ
ဝေဖန်သူချို့ကတော့တရုတ်အစိုးရအနေနဲ့အဲ့ဒီရောကြီးငွေကိုကြောက်ဖြူစီမံကိန်းအတွက်ညှိနှိုင်းရမှာအသုံးချနိုင်မယ်လို့ခန့်မှန်းကြပါတယ်။အစိုးရတာဝန်ရှိသူတွေကဒီစီမံကိန်းရဲ့ပုံကျစရိတ်နဲ့စာချုပ်ပါအချက်အလက်တွေကိုပြန်လည်သုံးသပ်နေပြီလို့ဆိုပေမဲ့တဖြည်းဖြည်းနဲ့များများလာတဲ့အကျိုးတွေဟာမြန်မာနိုင်ငံအပေါ်မှာတရုတ်ရဲ့စီးပွားရေးအရနဲ့မဟာဗျူဟာအရချုပ်ကန့်ထားနိုင်မှုတွေကြောင့်မြန်မာအနေနဲ့တကယ်တမ်းလွတ်လွတ်လပ်လပ်စဉ်စားလွတ်ကိုင်နိုင်တဲ့အနေအထားမှာရှိရလားဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့လေ့လာသူတချို့ကလည်းပြောဆိုဝေဖန်နေကြပါတယ်ခင်ဗျာ။